တော်ရရှင်များမင်္ဂလာပါခင်ဗျာကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်နဲ့အတူမန်းင်းစီကလည်းအတူတကွတင်ဆက်ပေးသွားမှာဖြစ်ပါတယ်
တော်ရရှင်များမင်္ဂလာပါရှင်ကျွန်မကတော့မန်းင်းစီပ
ါမိဘများစကားရဆိုရက်ဆောင်ဖို့လူတိလို့တဲ့အကြောင်းအရာအချက်လက်တွေကိုစကားစမီပြောကြဆိုကြရင်ကသိရှိနိုင်သလိုမပြောမပြီးမတီးမမီဆိုတဲ့ပြောစင်ပြောထိုက်တပါးသူတိတိတိထိုက်တာကိုပြောပြတဲ့စကားတွေလည်းရှိပါတယ်စကားလုံးဝဟာရကျွယ်ဝတဲ့ပညာရှိတွေစကားပြောဆိုကြတဲ့အခါမှာအင်မတန်မှနားထောင်ကောင်းပြီးစကားလုံးအစဉ်တစားရွေးချယ်မှုတိတ်ကောင်းလွန်းတာကြောင့်တမိုးရှိတဲ့စကားတွေအဖြစ်မှတ်သားနိုင်ကြပါတယ်သူတပါးကိုပြောတဲ့အခါမှာရသစကားလုံးအစင်တစားလေးတွေဝီဝီဆဆာနဲ့ပြောတတ်ကြသလိုဒဲတို့ပြောတဲ့အခါမှာလဲပြောခြင်းနဲ့အကြောင်းအရာကိုကွက်ကွက်ကွင်းကွင်းမြင်လာအောင်ပြောဆိုတတ်ကြပါတယ်။စာပေဟောပြောပွဲတွေစကေလူပွဲတွေမိန်ခွန်းပြောကြားချက်တွေမှာအင်မတန်မှပဲပညာသားပါပြီးစကားကြွယ်ဝကြပါတယ်။ဒါကြောင့်လဲပညာရှိတွေရဲ့အဆိုအမိန့်တွေကိုစာအုပ်အဖြစ်တောင်ပြန်လည်ထုတ်ဝေတဲ့အထိအောင်မြင်မှုရှိလာပါတယ်။အဲ့ဒါလိုပါပဲစကားအရာကိုခွဲခြားမယ်ဆိုရင်တစ်ဖက်ကလည်းစကားပြောဖတ်များစကားတွေကဇာတိပြဆိုသလိုဉာဏ်တိမ်သူပညာရည်မပြည့်ဝသူအာချောင်တတ်သူတွေရဲ့စကားအရာတွေလည်းရှိပါတယ်တစ်ဖက်သားအခန့်ခက်အောင်ပိတ်တလေးနဲ့တပေးပြစ်ဆိုသလိုမျိုးအရှိုက်ထိအောင်မခံချိမခံသာဖြစ်အောင်ပြောဆိုတဲ့စကားတွေလည်းရှိပါတယ်တချို့ကြတော့လေအဲ့ဒီလိုစကားလုံးတွေနဲ့တစ်ဖက်သားစီကကိုယ်လိုချင်တဲ့အကြောင်းအရာတွေအတွက်စိတ်ကိုနှိုးဆွပြီးတမင်ဖန်တီးလောက်ကြံကမေးတက်ပြွတ်ပြောဆိုတတ်ကြပါတယ်။ကိုကတပားသူကိုစိတ်ဆွတော့ဒေါသတွေထွက်ပြီးရင်ထဲကအကြောင်းအရာအကုန်ပေါ်ထွက်လာတတ်ပါတယ်။နောက်တစ်မျိုးကတော့အဝဇန်းရှင်ရှင်ဇဝနညံကွန့်ပြီးဟာသနောကပြောတတ်တဲ့သူတွေလည်းရှိကြပါတယ်။ဒါကြောင့်လဲဒီကနေ့မှာတောတရှင်ပရိသတ်တွေနဲ့အတူစကားအရာဆိုတဲ့ဒီအကြောင်းအရာလေးကိုသိသမျှဆွေးနွေးကြရအောင်လားခင်ဗျာဆိုခဲစီမြဲစီဆိုသလိုအထက်လူကြီးမင်းများပညာရှိများခေါင်းဆောင်တွေဟာစကားလုံးတစ်လုံးစကားတစ်ခုအတွက်လွန်စွာစဉ်းစားပြီးတာဝန်ယူသုံးနှုန်းကြရတာရှိပါတယ်ပြောပြီးသားစကားတစ်ခုအတွက်တာဝန်ယူရသလိုတာဝန်ရှိကြသလိုမပြောမဆိုခင်မှာအသေးချာစဉ်းစားဆုံးဖြတ်ပြီးမှပြက်ပြက်သားသားပြောဆိုကြတာတွေကိုတွေ့ဘူးကြုံမှုကြမှာပါထွေးပြီးတဲ့တွေ့ပြန်မမျိုးဆိုသလိုမျိုးပေါ့ရှေးရဆိုရင်ပုံမြင်တွေထဲမှာလဲတင်ငန်းစာပေးတဲ့စာတွေကိုဖတ်ဘူးကြမှာပါဥပမာတစ်ခုအနေနဲ့ပုံမြင်တစ်ပုဒ်ကိုပြောပြချင်ပါတယ်ရှေးရှေးတုန်းကတိုင်းပြည်တစ်ခုမှာတထေးကြီးနှစ်ဦးရှိပါတယ်တဦးမှာကသားလူလင်တူထွန်းကားသလိုကြံတူကတော့သမီးယတနာတူကိုပိုင်ဆိုင်ကြပါတယ်တထေးကြီးနှူးဟာလဲစီးပွားအပြိုင်ဆိုင်ဖြစ်သလိုအင်မတန်မှလဲစူးစားကြပါတယ်တူကတောင်မြင်တထေးဖြစ်ပြီးနောက်တူကတော့မြောက်ပြင်တထေးလို့ခေါ်ကြပါတယ်တောင်မြင်တထေးကတော့နေ့စဉ်အတိုင်းအဆမရှိအလူဒါနပေးလွန်းလို့အချိန်တွေကြာလာတဲ့အခါမှာအတွင်းဖြစ်စည်းပါမကြံကုံသွားပြီးစင်းရဲတဲ့ဘဝကိုရောက်ရှိသွားပါတယ်။နောက်ဆုံးအဲ့ဒီလိုစင်းရဲတဲ့ဘဝနဲ့ပဲသေဆုံးသွားတဲ့အတွက်သားဖြစ်သူဟာဘုံကြီးကျောင်းမှာပဲပညာသင်ကြားရင်းဘုံကြီးကျောင်းသားအဖြစ်နဲ့နေခဲ့ရပါတယ်။မြောက်ပြင်တထေးကလည်းတစ်ချိန်မှာသူ့ရဲ့သမီးအရွယ်ရောက်လာလို့သူ့ရဲ့သမီးကိုလက်ထပ်ဖို့လာပြီးစစ်ဆက်တဲ့သူတွေများလာတဲ့အတွက်ဘသူနဲ့လက်ဆက်ပေးရရင်ကောင်းမလဲလို့စဉ်းစားလို့မရပဲဖြစ်နေပါတယ်။နောက်တော့အကြံတစ်ခုကိုရခဲ့ပါတယ်။အဲ့ဒီအကြံကတော့သူမကြားဘူးတဲ့စကားကိုပြောတတ်တဲ့သူကိုသူ့သမီးနဲ့လက်ထပ်ပေးမယ်လို့ညင်ညာပြီးဂရုပေးခဲ့ပါတယ်။ဒီလိုနဲ့မြောက်ပြင်တထေးရဲ့သမီးကိုရခြင်းတဲ့သူတွေဟာမြောက်ပြင်တထေးစီမှာစကားတွေလာပြီးပြောကြတာပေါ့။ဒါပေမဲ့လို့မြောက်ပြင်တထေးကသူကြားဘူးပြီးသားစကားတွေသာဖြစ်နေတာကြောင့်သူတို့ခင်ဗျာလက်လျှော့ခဲ့ကြရပါတယ်။ဒီတော့အရင်တောင်မြင်တထေးရဲ့သားဖြစ်ခဲ့တဲ့ဘုန်းကြီးကျောင်းသားကလည်းစဉ်းစားတယ်ဘလို့သွားပြီးပြောရရင်ကောင်းမလဲပေါ့ နောက်တော့အကြံကောင်းရပြီးမြောက်ပြင်သထေးစီကိုသွားတယ်။တောင်မြင်သထေးရဲ့သားကမြောက်ပြင်သထေးကိုပြောပြပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့သူ့ရဲ့အဖေဟာမှားထားခဲ့ပါတယ်တဲ့။မြောက်ပြင်သထေးဟာသူ့အဖေစီမှာငွေရှိကတိနဲ့ရှစ်သန်းကိုချေထားခဲ့တယ်လို့ပြောခဲ့ပါတယ်တဲ့။ငါသားဆင်းရဲကြက်တဲ့အခါကျရင်အဲ့ဒီငွေတွေကိုမြောက်ပြင်သထေးစီကပြန်တောင်းပါလို့မာသွားတဲ့အကြောင်းမြောက်ပြင်သထေးကိုပြောပြပါတယ်။အဲ့ဒီစကားကိုမြောက်ပြင်တထေးကြားဘူးပါသလားလို့ဘုန်းကြီးကျောင်းသားကမေးလိုက်တဲ့အခါမှာတော့မြောက်ပြင်တထေးကလည်းအဲ့ဒီစကားကိုကြားဘူးတယ်လို့ပြောလိုက်ပြန်ရင်သူပိုင်ဆိုင်သမျှပစ္စည်းဥစ္စာတွေပေးလိုက်ရတော့မယ်မကြားဘူးဘူးလို့ဆိုရင်လဲသူ့ရဲ့သမီးနဲ့ပေးစားရပါတော့မယ်ဒီတော့မြောက်ပြင်တထေးကြီးကစဉ်းစားပါတယ်မင်းမသက်စာလူမာဂတိလို့ဆိုထားတယ်ငါလဲငါစကားနဲ့လွန်နေပြီကတိပြက်လို့ကတော့မကောင်းပေဘူးဒီတငယ်ကလည်းခြားသူမှမဟုတ်ပဲငါမိတ်ဆွေတောင်မြင်တတိရဲ့သားပဲလေလို့တွေးတောဆင်ခြင်ပြီးအေးမောင်ရင်ပြောတဲ့စကားကိုတော့မချောက်ဘူးပါဘူးလို့ဝန်ခံပြီးတောင်မြင်တတိသားဘုန်းကြီးကျောင်းသားကိုသူ့သမီးဖြစ်သူနဲ့လက်ဆက်ပေးလိုက်ပါတယ်ဆိုလိုချင်တဲ့အကြောင်းအရာလေးကတော့ကိုပြောပြီးထားတဲ့စကားအတိုင်းတာဝန်ယူတတ်တဲ့သူကောင်းတယောက်အကြောင်းပဲဖြစ်ပါတယ်
တချို့တွေကြတော့လေစကားအရာကိုပေါ့ပေါ့တန်တန်ပေါ့ပြပြပြောဆိုတတ်ကြပါဗျ။ထောင်တန်တဲ့စကားရဲရင်ပေါ့လို့ဆိုရမလားပါပဲရှင်။ကိုယ့်ရဲ့စကားတခုကိုအလေးမထားပဲပြောဆိုတတ်ကြပါဗျ။တချို့ကြတော့လေကာလန်ဒီတန်မခွဲခြားတဲ့ပြောတဲ့ဆိုတဲ့နဲ့အချိန်နေရာမရွေးတတ်ကြလို့ဒုက္ခရောက်ကြရတဲ့သူတွေအများကြီးရှိပါတယ်။လူမှန်ရင်တော့စကားဝိုင်းတွေကိုကြုံတွေ့ကြရမှာပါပဲရှင်။လုပ်ငန်းခွင်၊ကျောင်း၊ရက်ွက်၊လက်ဖက်ရည်ဆိုင်ဖះကြောင်းကံတနည်းရရမှာစကားဆိုတာပြောပြဆိုပြကြမှာပါပဲဘလို့အချိန်နေမှာပဲဖြစ်ဖြစ်ပေါ့ရှင်ပညာရှိသူတွေရဲ့စကားဝိုင်းမှာမှတ်သားစရာတွေကတော့ရှိနေမှာပါပညာရှိတို့ရဲ့စကားဝိုင်းမဆိုထားပါနဲ့မြန်မာစကားတောင်ရှိပါသေးတယ်ဇသမားပြန်ရင်မှတ်သားစရာချင်းဆိုတဲ့စကားပါရှင်ဇသပင်လောကမှာလဲလူရှင်တော်တွေဇသပင်ပညာသည်တွေစီကနေမှတ်သားသင်ယူစရာစကားတွေရှိနေတတ်တဲ့အကြောင်းညွှန်းဆိုထားခြင်းဖြစ်ပါတယ်
တချို့ဒေသတွေကြတော့လေစကားတွေအလွန်ကြွယ်ဝကြပါတယ်ကြွယ်ဝယုံသာမကဘူးဇဝနဉဏ်လည်းလွန်စွာမှရှင်လန်းကြပါတယ်တောတရှင်တွေလည်းကြားဘူးကြမှာပါလတော်သားကြီးကန်သားပခန်းသားခြိပါသားတွေဟာစကားပြောဆိုကြရမှာသူတစ်ပါးတွေးတောရင်မောလက်ခံကြရလောက်အောင်စကားအရာမှာလွန်စွာမှတကြွမီကြွယ်ဝကြသူပါအလင်္ကာမြောက်အောင်စကားပြောကြတဲ့သူတွေဖြစ်ပြီးတော့ဟာဒသမားတွေလို့ပြောရင်လည်းရပါတယ်။သူတို့ရဲ့စကားတွေဟာသူတစ်ပါးကိုလှောင်ပြောင်ထိငေါ့သရော်တတ်တယ်လို့ပြောစရာကြီးစရာတွေဖြစ်အောင်ပြောဆိုတတ်ကြပါတယ်။စတော်သားအကြောင်းအရာကိုအပူတဲ့စာအုပ်ထဲကအကြောင်းအရာလေးတစ်ပုဒ်နဲ့တင်ပြပေးပါရစေ။ခေါင်းစဉ်လေးကတော့နံပြားဘဝသူတို့အမြင်နဲ့
ဝန်တီတုကောဝန်တီချူပေါ့နန်ထောပတ်စားမယ်ဆိုတဲ့အတန်တွေညံနေတဲ့လက်ဖက်ရည်ဆိုင်တွေကိုလှတော်သားသုံးယောက်ဝင်လာကြတယ်။လက်ဖက်ရည်နဲ့နံပြားမှာပြီးစပွဲဝိုင်းမှာဝင်ထိုင်လိုက်ကြပါတယ်။အလဲကြဖို့စောင့်နေရင်ကနံပြားဖို့ဘက်ကိုသူတို့ကမျက်စိရောက်သွားကြရောတဲ့။အဲ့ဒီနောက်ဝေဖန်ရေးအတန်ဆုံးထွက်လာပါလေရောရှင်။နံပြားနဲ့တနားစရာကောင်းလိုက်တာဗျာ။ကျုံလုံးဘွားကနေလက်ဖနောက်နဲ့လည်းအထုခံရသေးတယ်။လက်ဝါးနှစ်ဖက်နဲ့လည်းနရင်ပိတ်ရိုက်ခံရသေးတယ်။ဘယ်ပြန်ညာပြန်အနှံခံရတဲ့အပြင်မိဘဘော်ကင်ထားတာတောင်ပြုတ်မကျရအောင်နရံကိုတွေ့ကတ်ထားရသေးသဟ။ကြီးလိုက်တဲ့ဒုက္ခလို့တယောက်ကဆိုလိုက်ပါတယ်။နံပြားလဲရလို့လက်ဖက်ရည်နဲ့တို့တောက်တော့ဂျုံချမ်းမှုပြင်းတွဲတွဲကြီးဖြစ်နေတဲ့နံပြားကကြိုက်လို့မရ။နှစ်ယောက်ကတော့လက်နဲ့အားကုန်ဆွဲစားနေကြပေမဲ့ကြံတယောက်ကတော့အလေးလိုက်ကြိုက်ဆွဲနေတာကိုကြည့်ပြီးတယောက်ကအလိုလေးငတ်ကောင်ရဲ့မင်းခင်ဗျာနံပြားကိုဆွဲနေပုံကရေနူးနေတဲ့ရှုဖက်နဲ့ခွေးငတ်ကြီးကိုက်ဖဲ့နေတဲ့ပုံနဲ့တထရာတည်းပဲလို့ဆိုလိုက်ပုံကလှတ်တော်သားတွေရဲ့ဟာသညံနဲ့စကားအရာတက်ကြွမှုကိုဖော်ပြနေခြင်းပဲမဟုတ်ပါလားရှင်ဘလို့ပဲဖြစ်ပါစေစကားဆိုတာတက်ကြွဖို့လိုပါတယ်စကားလုံးရွေးတတ်ဖို့လိုပါတယ်ကလားဒေတာလိုက်ပြီးတုံးတက်ဖို့လည်းလိုပါတယ်စကားမရှိတဲ့အရက်ဆိုတာခက်ရှက်ရှာပါဘာသာစကားချင်းသာကွဲပြားကြပါလိမ့်မယ်။ဖျားသခင်ဟာလူတွေကိုဖန်ဆင်းကလေးကစကားပြောဆိုတတ်ဖို့ဖန်ဆင်းပြီးသားဖြစ်ပါတယ်။အဲ့ဒီလိုပါဇက်ကထွက်တဲ့စကားတွေဟာလေသူတစ်ပါးကိုချီးမြှောက်မယ်။ဖျားရှင်ရဲ့ခုန်ကျေးဇူးကိုချီးမွမ်းမယ်။ တယောက်ကိုတယောက်ကျေးဇူးတင်တဲ့စကားတွေကိုဆိုရင်သူတစ်ပါးလဲစိတ်ချမ်းသာမယ်ဒါမှမဟုတ်ဆိုးညံ့ယုံညင်းတဲ့စကားတွေနဲ့ထိုးနှက်မယ်တိုက်ခိုက်မယ်ဝေဖန်ကြမယ်ဆိုရင်တော့အမိုက်ကစပြစ်တတ်မိလောင်ဆိုသလိုစကားလေးတစ်ခုကနေရံပွဲအထိဖြစ်လာနိုင်တဲ့အကျိုးဆက်တွေများစွာရှိတတ်ပါတယ် ဒါကြောင့်လဲစကားအရာမှာလိမ္မာပါမှာကောင်းတယ်ဆိုတဲ့အကြောင်းတင်ပြလိုက်ရပါတယ်ရှင်ခရီးယန်တမန်ကျမ်းစာမှာတော့တုတ်တန်ကျမ်းထဲမှာဖြင်းညင်းသောစကားသည်စိတ်ကိုဖြစ်တတ်၏ကျန်တန်းသောစကားမူကအမျက်ကိုနှိုးဆော်တတ်၏လို့ဖော်ပြထားပါတယ်တို့ရှင်အပေါင်းတို့လဲသူတစ်ပါးအပေါ်ဘယ်လိုစကားမျိုးတွေနဲ့တုံ့ပြန်အသက်ရှင်ကြပါမလဲကိုယ်တိုင်လဲချူတာတဲ့စကားတွေကြားကျင်ကြသလိုသူတစ်ပါးကိုလဲမေတ
ဒီကနေ့အစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်မှာပြန်လည်ဆုံတွေ့ကြပါဦးစို့စကားဝိုင်းလေးတွေကိုဆက်လက်ပြီးဆွေးနွေးကြရအောင်ပ
ါချီးမွမ်းတဲ့ချင်းလေးများမည်စို့တကားတန်ချန်တန်ပြီးဆုံးဆဲမီလို့အသေးဆုံးလို့တမတ်တဲ့အင်္ဂါတစ်ခုဖြစ်လဲမီကဲတို့လောင်ကျွမ်းတယ်စကားတစ်ခုနဲ့ဘဝတစ်ခုလုံးပြတ်တယ်လို့ကားတန်စကားတစ်ခုကတိဆောက်ပေးလို့တည်လာလို့ပြည့်ခဲ့လို့မစင်ကျင်ပဲပြောလို့အမုန်းပွားပြီးရောင်းဝယ်ညာအတီးအာပြည့်အပင်ရဲ့သဘောကိုပြည့်အောင်ထင်ရှားဖို့လို့အကျိုးရှိတဲ့စကားတွေကိုရှောင်ကျင်ကြဖို့လို့လူတွေကိုသခင်ချမယ်